2019ခုနှစ်ဩဂုတ်လ2ရက်တောက်ချာနေညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညာပိုင်းစီစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲ့တဲ့တွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တာလတ်ပြနျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်လိုက်ပါပြီ။တောင်ကိုရီးယားကိုဂျပန်ကကုန်သွယ်ရေးအထူးအခွင့်ပေးနိုင်ငံအဆင့်ကနေပယ်ဖျက်လိုက်တာကြောင့်နှစ်နိုင်ငံကြားတင်းမာနေပါတယ်။အာဆီယံနဲ့တခြားဆက်ဆက်စည်းဝေးတွေကျင်းပနေတဲ့ဘန်ကောက်မြို့တော်မှာဒီကနေ့ဘုံးပေါက်ကွဲမှုအသေးစားတွေဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်တွေနားဆင်ရမယ်။ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့အာဆီယံရဲ့ဆက်ဆက်အစည်းအဝေးတွေကျင်းပနေချိန်မှာပဲထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်မှာနေရာတချို့ဘုံးဇက်တိုက်ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်
။ဘုံးစားการที่เกิดขึ้นจากการที่มีระเบิดนะใน5ครั้งใน9เหตุการณ์
မတင်ကားတဲ့သူတွေကိုစတင်စုံစမ်းဖမ်းဆီးစစ်ဆေးနေပြီလို့ထိုင်းဝန်ကြီးချုပ်ပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဖြစ်နေတဲ့ကုန်သွယ်ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တို့ရဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့ဒုက္ခသည်တွေပြန်ပြီးတော့စစ်ဆောင်စခန်းတွေစီကိုဝင်ရောက်လာနေပါပြီ။နောက်ဒီ Redmond Message လို့ခေါ်တဲ့ဒီစုကိုဒီနှစ်မှာတော့မြန်မာနောင်သတင်းဌာနရဲ့ Editor ချုပ်ကိုဆွေဝင်ရရှိပါတယ်။သူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းအပြည့်စုံနားဆင်ရမှာပါ။အခုရင်ဆုံးကတော့တောက်ကြညာချမ်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်ထောင်စုဟာ INF လို့အတူကောက်ခေါ်တဲ့တာလတ်ပြည်နျူကလ িয়ার လက်နက်များဆိုင်ရာသဘောတူစာချုပ်ကနေဒီကနေ့နှုတ်ထွက်လိုက်ပါပြီ။ရုရှားကသူတို့ရဲ့ဒုံးကျည်အစ်စ်တွေကိုဖျက်ဆီးဖို့ငင်းဆန်ပြီးတဲ့နောက်အမေရိကန်ကလည်းနျူကလ িয়ার ဒုံးကျည်အစ်စ်တွေထုတ်မှဖြစ်တဲ့အတွက်အခုလို INF စာချုပ်ကနေနှုတ်ထွက်လိုက်တာပါ။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကရုရှားနိုင်ငံဟာစာချုပ်ကိုချိုးဖောက်ပြီးထုတ်ထားတဲ့ SSC8 ဓမ္မမို့ 9M729 မြေပြင်ကပြည့်တဲ့ဒုံးကြီးတွေကိုဖျက်ဆီးပြီးစာချုပ်ကိုလိုက်နာတယ်ဆိုတာအပြည့်အဝသက်သေပြတာမျိုးမလုပ်ခဲ့ပါဘူးစာချုပ်ဖျက်ဆီးသွားတဲ့အပေါ်ရုရှားမှာပဲလုံးဝတာဝန်ရှိပါတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားကအယူအချက်ရှိရှိချိုးဖောက်ထားတဲ့သဘောတူညီချက်မှာစက်ပါနေမှာမဟုတ်ပါဘူးစာချုပ်ကိုဖောက်ပြပြီးဒုံးကြီးတွေထုတ်လို့ဖျက်ချထားတာဟာအမေရိကန်ရဲ့မဟာမိတ်တွေမိဘနိုင်ငံတွေကိုတိုက်ရိုက်ချင်းချောက်မှုတစ်ခုဖြစ်လာနေတာနဲ့အမျှစာချုပ်ကိုရုရှားကလိုက်နာမှုမရှိတာဟာအမေရိကန်ရဲ့အမြင့်မားဆုံးအကျိုးစီးပွားတွေကိုထိခိုက်စေပါတယ်လို့ဝန်ကြီးပွန်ပီယိုကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
။မြောက်ကိုရီးယားနိုင်ငံကတာရိုပစ်မစ္စိုင်းဒုံးကျည်တွေကိုအရှိတ်ဘက်ခံယူရန်ကိုကြော်ပြီးဒီကနေ့တောက်ချာနေမှာပြစ်လုခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုရဟာသတင်းပတ်တစ်ပတ်ကျော်အတွင်းမှာမြောက်ကိုရီးယားဘက်ကတတိယချိန်မြောက်စမ်းသပ်ပြစ်လုတာလည်းဖြစ်ပါတယ်။ဒီကနေ့ဒေသစံတော်ချိန်မနက် 3 နာရီဝန်းကျင်လောက်မှာတောင်ဘက်ဟမ်ဂျုံပြည်နယ်ကနေပြစ်လုခဲ့တာဖြစ်တယ်လို့တောင်ကိုရီးယားဖူးတွဲစစ်ဦးစီးချုပ်ကပြောပါတယ်။ဒုံးကျည်ဟာအကွာအဝေးကီလိုမီတာ220အမြင့်25ကီလိုမီတာထိရောက်ခဲ့တယ်လို့ပူးတွဲစစ်ဦးစီးချုပ်ကထပ်လောင်းပြောဆိုပါရယ်အမေရိကန်နဲ့တောင်ကိုရီးယားထောက်လိုင်းတာဝန်ရှိသူတွေရဲ့30ချက်အရကူးပြစ်လွတ်လိုက်တဲ့မစ္စိုင်းဒုံးကျည်တွေဟာတာရိုပစ်ပယ်ထိန်တက်မစ္စိုင်းဒုံးကျည်တွေဖြစ်ပြီးတော့မြောက်ကိုရီးယားကလက်လောပစ်လွတ်ဆန်းသက်ခဲ့တဲ့တခြားမစ္စိုင်းဒုံးတွေနဲ့လည်းအလားတရံတူတယ်လို့တောင်ကိုရီးယားသမ္မတအင်ဒိုရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဒီကနေ့မနေ့ဖြစ်ရကိုတော့အမေရိကန်တာဝန်ရှိသူတွေကကနဦးထုတ်ပြန်ခဲ့တာဖြစ်ပြီးတော့မြောက်အမေရိကတိုက်ပေါ်မှာချင်းချောင်းနိုင်ခြင်းမရှိတဲ့တာရိုပစ်ပယ်ထိန်တက်မစ္စိုင်းဒုံးတွေဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့6ရက်အတွင်းမြောက်ကိုရီးယားကတာရိုပစ်မစ္စိုင်းဒုံးကြီး6ခုတက်မနေ့ဆန်းသက်ပစ်လွတ်ခဲ့ပါရယ်ခင်ဗျာ
နောက်ထပ်တရုတ်ကွန်ပစ္စည်းတွေပေါ်ကုန်သွယ်ကုန်တွေကောက်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောတာကိုတရုတ်ဘက်ကပုံပြန်ပြစ်တင်ပါတယ်။အာဆီယံ Regional Forum တက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကကုန်သွယ်ကုန်ကောက်တာဟာကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းဖို့မှန်ကန်တဲ့နည်းလမ်းလုံးဝမဟုတ်ပါဘူးလို့ပြောပါတယ်။နောက်ထပ်တရုတ်ကွန်ပစ္စည်းတချို့အပေါ်ခွန်ဆယ်ရာဂိုင်နှုန်းထပ်တိုးပြီးကောက်မယ်လို့သမ္မတထရမ့်ကကြာသပတေးနေ့မှာပြောလိုက်ပြီးတဲ့နောက်နှစ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲပိုပြင်းထန်လာပါတယ်။ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေနောက်လာမှာဆက်လုပ်ဖို့နှစ်ဖက်သဘောတူပြီးနောက်တည့်မှာပဲသမ္မတထရမ့်ကအဲ့လိုပြောတာပါ။အမေရိကန်စက်ပြိုးရိုးထုတ်ကုန်တွေကိုတရုတ်ကတိုးမြင့်ဝယ်တာမျိုးမရှိတဲ့ပေါ်နဲ့ဘိန်းပါတဲ့ fentanyl ဆေးအမေရိကန်ကိုတင်ပို့နေတာမရက်တဲ့ပေါ်မှာလဲထရမ့်ကတရုတ်ကိုဆွဆွဲပြောဆိုပါတယ်
။ဂျပန်နိုင်ငံကတောင်ကိုရီးယားကိုသူတို့ရဲ့ကုန်သွယ်ရေးအရဦးစားပေးထားတဲ့နိုင်ငံများစင်းကနေဖယ်ရှားလိုက်ပါတယ်။ဒါကြောင့်နိုင်ငံခြားကုန်သွယ်ရေးအငြင်းပွားမှုတွေဟာပိုပြီးတော့ကြီးထွားလာနေပါတယ်။တောင်ကိုရီးယားနိုင်ငံကိုအဖြစ်အောင်နိုင်ငံများလို့ခေါ်တဲ့ကုန်သွယ်ရေးအရဦးစားပေးထားတဲ့နိုင်ငံစင်းကနေဖယ်ရှားဖို့အစီအစဉ်တွေကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အစိုးရအဖွဲ့ကဒီကနေ့မှာအတည်ပြုလိုက်ပါတယ်။လာမယ့်ဩဂတ်လ28ရက်နေ့ကစပြီးတော့ဂျပန်ကုမ္ပဏီတွေအနေနဲ့တောင်ကိုရီးယားကိုတချို့ကုန်ပစ္စည်းတွေမတင်ပို့ခင်မှာကုန်သွယ်မှုတစ်ခုဂျင်းစီနဲ့ပတ်သက်ပြီးတော့ကုန်သွယ်ရေးဝန်ကြီးဌာနစီကနေအတည်ပြုချက်ရယူရမှာဖြစ်ပါတယ်။အဲဒီကုန်ပစ္စည်းတွေထဲမှာစစ်ဖက်အတွက်လွှဲပြောင်းအသုံးပြုလို့ရနိုင်တဲ့ပစ္စည်းတွေလည်းပါဝင်တာပါ။ တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ဂျပန်နိုင်ငံဘက်ကအခုလိုလှုပ်တာဟာတကူကောင်းဆန်ပြီးနိုင်ငံဆက်ဆံရေးအတွက်စိုးရိမ်စရာကောင်းတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်တဲ့အတွက်ကမ္ဘာစီးပွားရေးကိုလည်းထိခိုက်လာနိုင်တယ်လို့သတိပေးလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံတုံ့ပြန်သွားမှာဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတအိမ်တော်ပြောခွင့်ရကအစောပိုင်းမှာပြောထားပါတယ်။ပြီးခဲ့လာတော့ကတော့ဂျပန်ကတောင်ကိုရီးယားနိုင်ငံကိုအစင်းမြင့်နည်းပညာသုံးပစ္စည်းတွေကိုတင်ပို့မှုကိုကန့်သတ်လိုက်ပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไนโดมิเตอร์32กิโลเฮิรตซ์630ครับไนโดมิเตอร์57กิโลเฮิรตซ์585รอบเพียงสนิทตินเนอร์มาไนไนมิเตอร์190กิโลเฮิรตซ์1905ก็นี่เพื่อทดลองดูนะครับพี
่วีก็นี่ตอกจองญาติเพื่อนนี่ก็ได้เสร็จแล้วเปล่าๆนี่บาร์เลยแท้นักงานบังคองอยู่ตรงมาบ้องปอกกวยหมู่อีสานฤทธิ์ตาจองดู2รอบแท้มาเนี่ยเดินยาพี่แล้วเนาะซาลาดินสกายทรีนยะถาบุรายองนี้ตัวไอ้ลั้นฤทธิ์ก็ยัดดับพวกก็ปิดทาไล่บาร์เลยပေါကွမ်းမှုတစ်ခုဟာနောက်ထပ် sky train ဘူရာယုံတစ်ခုဖြစ်တဲ့ chongnosi ဘူရာနာမှာဖြစ်တာပါပေါကွမ်းမှုနှစ်ခုမှာတစ်ခုကမြို့ပြင်မှာရှိတဲ့အစိုးရစုပေါင်းရုံးမှာဖြစ်ခဲ့ပြီးနောက်တစ်ခုကတော့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့ private channel ချောက်ကိုထောက်ခံသူတွေနဲ့ဆက်ဆက်တဲ့ကုမ္ပဏီတစ်ခုရဲ့ရုံးတွေရှိတဲ့နာမှာဖြစ်တာပါဒဏ္ဍာရသူတွေရဲ့အခြေအနေမစိုးရိမ်ရဘူးလို့ရဲတပ်ဖွဲ့ပြောခွင့်ရသူက EB သတင်းဌာနကိုပြောပါတယ်ဒဏ္ဍာရတဲ့နှစ်ယောက်တည်းကတယောက်ကိုစေုပ်နေကူတာပေးနေပြီးနောက်တစ်ယောက်ကတော့အိမ်ပြန်ပို့လိုက်ပြီလို့ရဲပြောခွင့်ရကပြောပါတယ်ဆွမ်းလုံးအရနာမှာလလုတ်ဘုံလိုယူဆရတဲ့ဘုံတလုံးပေါက်ကွဲတာကနေဒဏ်ရာသူတွေထဲမှာလမ်းတန့်ရှင်ရေလုတော့နှစ်ဦးပါတယ်လို့ Reuters သတင်းဌာနကကြီးပါတယ်။89ထက်မြင့်တဲ့ King Power မဟာနခွန်အဆောက်အုံနာမှာလူညိုကြီးအဆောင်တဦးဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေကိုကိုကာဘီ Reuters ကရေးပါတယ်။အဲဒီနေရာကိုရဲတပ်ဖွဲ့ကရှာဖွေနေပြီးဒစီတစ်ပိုင်းပိတ်ထားပါတယ်။ဒီအကြောင်းသတင်းတော်ကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။ရှင်းအောင်အားနိုင်ငံတစ်ခုချင်းစီရဲ့အချုပ်ချာအာဏာပိုင်မှုပြန်လည်တိုးတက်မှုနဲ့သားရွာကပြောမှုတွေအတွက်သမ္မတ ထရမ့်အစိုးရကကူညီလှုပ်ဆောင်ပေးနေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလုပ်တဲ့ဒေသတွင်းလူငယ်ခေါင်းဆောင်တွေအတွက်အစည်းအဝေးတစ်ခုမှာဒီကနေ့ပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးပွန်ပီယိုကအဲ့လိုထက်ပြီးတော့ပြောသွားတာဖြစ်ပါတယ်။တရားဥပဒေစိုးမိုးတဲ့ကန့်သတ်ပိတ်ပင်မှုမရှိတဲ့ပွန်လင်းမြင်သာမှုရှိတဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးရှိတဲ့နိုင်ငံတစ်ခုချင်းစီရဲ့အချုပ်အခြာအာဏာပိုင်မှုကိုလေးစားတဲ့စစ်မှန်တဲ့မိဖက်ဆက်ဆံရေးရှိတဲ့လွတ်လပ်ပြီးပိတ်ပင်မှုကင်းတဲ့ Indo-Pacific ဒေသမျိုးဖြစ်ချင်ပါတယ်လို့ဝန်ကြီးပေါ်မီယိုကပြောပါတယ်တရုတ်နိုင်ငံဟာလွတ်လပ်စွာကုန်သွယ်ရေးကိုအတားဆီးဖြစ်စေတဲ့လောရဲ့ဆိုးတွေဆယ်စုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့လည်းဝန်ကြီးပေါ်မီယိုကဝေဖန်ခဲ့ပြီးတော့အဲ့လိုလောက်တာကိုရက်ဖို့အချိန်ရောက်ပြီလို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာရောက်နေချိန်အတွင်းမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့မျှော်လင့်ထားတာဖြစ်မလာပေမဲ့ဆွေးနွေးပွဲတွေတိတ်မကြခင်ပြန်ဆနိုင်မယ်လို့သူအကောင်းမြင်မျှော်လင့်ကြောင်းဝန်ကြီးပေါ်မီယိုကကြာသပတေးနေ့ကပြောပါတယ်မြောက်ကိုရီးယားနိုင်ငံသားကြီးဝန်ကြီးရီယောင်ဟိုရောက်လာတဲ့အတွက်ဆွေးနွေးပွဲမှာဖြစ်လိုက်တဲ့ပုံမှာစိတ်မကောင်းတဲ့အကြောင်းဝန်ကြီးပေါ်မီယိုကပြောပါတယ်နောက်ထပ်ဆွေးနွေးပွဲတွေလှုပ်ချင်တယ်လို့လည်းအမေရိကန်ဆွေးနွေးဘက်ကပြောထားတာကိုမြောက်ကိုရီးယားဘက်ကအခုချိန်ထိတော့တုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
ဂွယ်လွန်သူအမေရိကန်သမ္မတဟောင်းရိုနယ်ဒ်ရီဂန်ရဲ့သမီးဖြစ်သူကသူ့ဖခင်ပြောခဲ့တဲ့လူမျိုးရေးခွဲခြားတဲ့စကားတွေနဲ့ပတ်သက်ပြီးခွင့်လွှတ်ကြဖို့တောင်းပန်လိုက်ပါတယ်မစ္စတာရီဂန်ရဲ့သမီးဖြစ်သူဖက်တီဒေးဗစ်က The Washington Post သတင်းစာမှာကြာသပတေးနေ့ကရေးတဲ့ဆောင်ပါတဲ့အဲ့လိုပန်ကြားထားတာပါကုလသမဂ္ဂမှာသူဒေါသထွက်အောင်မဲပေးခဲ့ကြတဲ့အာဖရိကဒေသလူမဲကိုယ်စားလှယ်တွေကိုသူဖခင်ကမြောက်တွေလို့တုံ့နှုံပြောဆိုခဲ့တာကိုအသံဖန်းထားတဲ့တိကျကိုကြားဖို့အတွက်သူအဆင်သင့်ဖြစ်ခဲ့ဘူးလို့ဖက်တီဒေးဗစ်ကရေးထားပါတယ်။1992ခုနှစ်မှာတန်ဇန်နီးယားကိုယ်စားလှယ်အဖွဲ့ကတရုတ်နိုင်ငံဘက်ကနေမဲပေးခဲ့တာပါ။အဲ့ဒီအာဖရိကနိုင်ငံတွေကမြောက်တွေကိုတွေ့ရတာစိတ်ပျက်စရာပဲ။ရှုဖနာဝတ္တာအခုထိတက်တောင့်တက်တာမရှိကြဘူးလို့မစ္စတာရီဂန်ကအဲ့ဒီအချိန်သမရရစ်ချတ်နစ်ဆန်နဲ့တယ်လီဖုန်းစကားပြောချိန်မှာထည့်ပြောထားတာပါ။သူတို့တယ်လီဖုန်းဆက်စကားပြောတာကိုမစ္စတာနစ်ဆန်ကအသံဖန်းယူထားတာဖြစ်ပါတယ်။အသံဖန်းယူထားတဲ့မစ္စတာရီဂန်ပြောဆိုချက်ကို The Atlantic Magazine website မှာဗိုလ်ဒူးနေကတင်ထားတဲ့အဲ့ဒီပြောစကားအကြောင်းရေးသားထားတဲ့ဆောင်းပါးတစ်ပုဒ်နဲ့အတူတွဲတင်ထားတာပါ။အဲ့ဒီတယ်လီဖုန်းပြောဆိုချက်တည်းကျွန်မရဲ့ဖခင်ပြောဆိုခဲ့တဲ့ပေါ်ခုခံကာဝယ်စရာမရှိသလိုကြိုးကြောင်းခိုင်လို့ပြီးတင့်လျော်တဲ့ရှင်းလင်းချက်မျိုးလည်းမရှိပါဘူးလို့သမီးဖြစ်သူ Betty Davis ကရေးထားပါတယ်
။ Saudi Arabia နိုင်ငံမှာနိုင်ငံသားတိုင်းနိုင်ငံကူးလက်မှတ်လျှောက်ထားနိုင်ပြီးလောလောလလခီးသွားလာနိုင်တဲ့ဥရေတစ်တွေကိုဒီကနေ့မနက်စောပိုင်းကပြတ်ထန့်လိုက်တဲ့အတွက်အမျိုးသမီးတွေအပေါ်အရင်ကကန့်သတ်ချက်တွေပယ်ဖြတ်သွားပြီဖြစ်ပါတယ်။ Saudi Arabia မှာအမျိုးသမီးတွေကိုအမျိုးသားတွေကထိန်းချုပ်ခွင့်ပေးထားတဲ့အုပ်ထိန်းသူဆိုင်ရာမူဝါဒကိုနှစ်ပေါင်းများစွာကျဉ်းသုံးလာခဲ့တာအဆုံးသတ်သွားပြီလည်းဖြစ်ပါတယ်။အခုအပြောင်းလဲတွေဟာ Saudi Arabia မှာအမျိုးသမီးအခွင့်အရေးအတွက်အဓိကကျတဲ့အပြောင်းလဲတစ်ခုပါ။အမျိုးသမီးတွေကိုသူတို့အရွယ်ရောက်ပြီးဘဝတဒန်တလျှောက်လုံးအရွယ်မရောက်သေးသူတွေလိုပြုမှုဆက်ဆံတာကြောင့် Saudi Arabia ရဲ့တရားဥပဒေစနစ်ဟာနှစ်ပေါင်းများစွာဝေဖန်ခံရတာပါ မျိုးသမီးတွေဟာနိုင်ငံကူးလက်မှတ်လျှောက်ဖို့ဒါမှမဟုတ်ပြည်ပကိုခီးသွားဖို့မျိုးသားတူရဲ့သဘောတူညီချက်လိုအပ်ပါတယ်အများအားဖြင့်အမျိုးသမီးတူရဲ့အုတ်ထင်းသူအမျိုးသားဟာသူ့ရဲ့ဖခင်ဒါမှမဟုတ်ခင်မွန်းဖြစ်လေရှိသလိုတချို့ဖြစ်ရတွေမှာဆိုအမျိုးသမီးရဲ့သားကိုယ်တိုင်ကအုတ်ထင်းသူဖြစ်နေတာပါအခုအပြောင်းလဲတွေအပေါ်စော်ဒီနိုင်ငံသားတွေတွေ့တဲ့ပေါ်မှာဝမ်းသာအားရပြောဆိုနေကြပါတယ်အဲ့ဒီပြောဆိုချက်တွေထဲမှာခီးဆောင်အိတ်တွေနဲ့လူတွေလေစိတ်ကိုအလူရသွားနေကြတဲ့ပုံမျိုးနောက်ပြီးတင်ကြတာရှိသလိုတချို့ကတော့အခုအပြောင်းလဲဖြစ်အောင်အဓိကလုပ်ခဲ့သူလို့ယူဆကြတဲ့အသက်33နှစ်အရွယ်စော်ဒီအိတ်ရှိမင်းသားကိုချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကျင်းပနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့ဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူ၄ဦးထပ်မံဒဏ်ရာရသွားခဲ့ပါတယ်ဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့မတင်ကားသူ၂ဦးကိုထိုင်းအာဏာပိုင်နေဘက်ကဖမ်းဆီးထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးကျင်းပနေချိန်မှာပဲဒီကနေ့မနက်ပိုင်းကစပြီးတော့ဘုံးပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။အသေးစားဘုံးပေါက်ခွဲမှု6တင်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီဘုံးပေါက်ခွဲမှုတွေကြောင့်လူ၄ယောက်ထပ်မံဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့ဘုံးပေါက်ခွဲမှုနဲ့ပတ်သက်ပြီးထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကတော့အခုလိုပြောပါတယ်
။ဘုံးစားการที่เกิดขึ้นจากการที่มีระเบิดใน5ครั้งใน9
เนี่ย5ခုမှာဘုံကိုလုံးတွေ့ပါတယ်တချို့လည်းပေါက်ကွဲပြီးတချို့ကတော့မပေါက်ကွဲပါဘူးဒီဘုံပေါက်ကွဲမှုတွေကြောင့်လူတချို့လည်းဒဏ်ရာရသွားပါတယ်ဒဏ်ရာရတဲ့လူတွေကတိတ်မများဘူးဆိုပေမဲ့တယောက်ပဲဖြစ်ဖြစ်ဘယ်နှယောက်ပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့လက်မခံနိုင်ပါဘူးရဲတပ်ဖွဲ့အနေနဲ့ဒဏ်ရာရတဲ့လူတွေကိုကုသဆောက်ရှောက်ဖို့လည်းကျွန်တော်အမိန်ပေးထားပါတယ
်မနေ့ခြားသာပြည်နေ့နောက်ပိုင်းကတော့ထိုင်းရဲဌာနချုပ်အပြင်ဘက်မှာပေါက်ကွဲသေးတဲ့ဘုံတလုံးကိုတွေ့ရှိခဲ့ပြီးတဲ့နောက်ဒါနဲ့ဆက်ဆက်ပြီးတော့လူနှယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်
จากการติดตามการดําเนินการทั้งหมดเมื่อคืนมาเราสามารถจับกลุ่มผู้ต้องสงสัยได้2คน
เนี่ยยึดตัวพวกเสร็จแล้วส่งซ้ําเก็บพี่เนาะเราลูกเนี่ยก็24นาทีด้วยพั้นနိုင်เก็บไปได้ลูกแรงอ่ะตรุลงไหนแล้วอกางซ้องลงนี่เลยสรเอาก็ด่าก็ปฏิญาณနေไปได้ดีลูกတွေก็เลยส่งซ้ําซิซี้နေไป
ดีพั้นซี้ไล่แต่ตัวเนี่ยหามาเลเซียနိုင်ငံเนี่ยนําไปชิ้นที่สั่นနေได้ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာပြည်နယ်တွေကဖြစ်တယ်လို့လဲထိုင်းရဲ့တပ်ဖွဲ့အကြီးကဲဂျာဒစ်ချာဂျင်ဒါကအတည်ပြုပါတယ်ထိုင်းနိုင်ငံတောင်ပိုင်းကအဲ့ဖီနယ်ဒီမှာလွန်ခဲ့တဲ့15နှစ်လောက်ခရဲကမော်စလင်ခွဲထွက်ရေးတပ်ဖွဲ့တွေကသဘုံထားခဲ့ကြတာပါဘန်ကောက်မြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တာဟာဒေသတွင်းမှာအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါဒီအစည်းအဝေးတွေကိုတော့အာဆီယံနိုင်ငံသားဝင်ကြီးတွေဖြင့်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ဂျုံဟွာဩစတြေးလျနိုင်ငံသားဝင်ကြီးမရီစ်ပိန်းနဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့လည်းထက်ရောက်ဆွေးနွေးနေကြတာပါဒါမဲ့လည်းဒီဘုံပေါက်ကွဲမှုတွေကြောင့်အာဆီယံနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့အစည်းအဝေးကိုတစုံတရာထိခိုက်ခြင်းတော့မရှိခဲ့ဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါမဲ့လည်းဒီလိုဘုံခွဲတိုက်ခိုက်မှုကဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက်တောင်ဝန်ရှိတဲ့သူတွေကိုဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်
။ Yeah ทุกคนนี่คิดกันว่าเอ๊ะทําไม5ปีที่ผ่านมาเรื่องแบบนี้มันลดน้อยไปหรือแทบจะไม่มีเลยแล้วทําไมมีในช่วงนี้
ငငယ်ငါနဲ့ပြဒီလိုမျိုးဘုံပေါက်ကွဲမှုတွေလုံးဝကိုမရှိသလောက်တည်းရော့သွားခဲ့ပြီးမှအခုကျမှဘာကြောင့်ပြန်ဖြစ်လာတာလဲဒီကနေ့ဘာတွေဖြစ်နေတယ်လဲဆိုတော့ခင်ဗျားတို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာအာဆီယံနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွေချင်းပနေပြီးဒါကကျွန်တော်တို့ရဲ့တခြားမိတ်ဆွေနိုင်ငံတွေနေနဲ့ဆွေးနွေးဖို့အတွက်အရေးပါတယ်ဆွေးနွေးမှုလည်းဖြစ်ပါတယ်အရင်တုန်းကဒါမျိုးမဖြစ်ပဲအခုမှဘာဖြစ်လို့ဒါမျိုးဖြစ်ရတာလဲကျွန်တော်အနေနဲ့ဒီကိစ္စကိုဆက်ဆက်တဲ့သူမှန်သမျှပေါ်ထုတ်သွားနိုင်မှုတွေလည်းစုံစမ်းစစ်ဆေးသွားဖို့လိုပါတယ်
အာဆီယံစည်းဝေးကိုထိုင်းနိုင်ငံမှာနောက်ဆုံးကျင်းပခဲ့တာက2009ခုနှစ်ကဖြစ်ပါတယ်။အဲဒီတုန်းကလည်းထိုင်းနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်ပွားနေပြီးတော့အင်ဂျီနီယာဆန္ဒပြတဲ့သူတွေကအာဆီယံစည်းဝေးကျင်းပနေတဲ့ပတ်တရားမြို့ကညီလာခံကျင်းပရာအဆောက်အုံတွေတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြတာတွေနဲ့လည်းကြုံခဲ့ရပါသေးတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဖြစ်ပွားနေတဲ့ကုန်သွယ်ပဋိပက္ခသတင်းလွှာတင်ဆက်ပေးကြပါတယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားမှာဖြစ်နေတဲ့ကုန်သွယ်ပဋိပက္ခမှာတော့တရုတ်သွင်းကုန်တွေအပေါ်မှာအခွန်10ရာခိုင်နှုန်းတိုးကောက်ခြင်းဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့တရုတ်နိုင်ငံသားယူဝန်ကြီးဝမ်ယီကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့တို့တရုတ်နိုင်ငံမှာပြုလုပ်တဲ့ဆွေးနွေးမှုတွေရဲ့မှာတိုးတက်မှုမရခဲ့တဲ့နောက်ပိုင်းတရုတ်ပေါ်မှာဖိအားပိုပေးတဲ့အနေနဲ့ဒေါ်လာဘီလီယံ300နဲ့ညီမျှတဲ့ ကုန်ပစ္စည်းတွေအပေါ်မှာအခွန်ဆရာဂိုင်းနှုံတိုးမြင့်ကောက်ခံသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာပြောကြားလိုက်တဲ့အပေါ်မှာတော့တရုတ်နိုင်ငံသားကြီးဝန်ကြီးဘက်ကအဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
။တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့တရုတ်နိုင်ငံသားကြီးဝန်ကြီးဝမ်ကြီးကတောက်ကြနေမှာပြစ်တင်ရှုံချလိုက်ပါတယ်။
家人关税肯定不是解决经贸摩擦的一个借鉴。
有那个中共内部从三月中都搞没开啥个，啊，比如我们上的路，他工作也比不开过，偏心的，蛮可能你两人没好报。
第二，所有亚细人的美国工作也过得来不坏路。第二，那个上海庙嘛，比如开的工作也三亚孙内木的多代木亚木拉的脑袋内加大不了嘛。第二，中共内部看。ဆရာခိုင်နှုံတို့မြင့်ကောက်ခံမယ်လို့တမရထွန်းကပြောကြားလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံကုန်သွယ်ရေးစစ်ပွဲဟာအချိန်မြင့်လာခဲ့တာပါအခုနောက်ဆုံးကျင်းပခဲ့တဲ့ဆွေးနွေးမှုတွေမပြည့်မလဲဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခွန်တို့မြင့်ကောက်ခံမှုဆုံးဖြတ်ခဲ့တဲ့နယ်ပတ်သက်လို့ကြာသပတေးနေ့ကအင်ဂျူရောကမထွက်ခွာခင်သတင်းတောက်တွေကိုတမရထွန်းကပြောကြားခဲ့ပါတယ
် When my people came home they said we're talking we have another meeting in early September I said that's
ကျွန်တော်လူတွေပြန်လာကြတော့သူတို့ဆက်ဆွေးနွေးနေပြီးစက်တင်ဘာလထဲမှာဆွေးနွေးကြဖို့စီစဉ်ထားကြောင်းပြောပါတယ်ကျွန်တော်ကလည်းအဲ့ဒါဆိုဟုတ်ပြီဒါပေမဲ့ဒီကြားတဲ့သဘောတူညီချက်မရခင်အထိကျွန်တော်တို့ကသူတို့ရဲ့သွင်းကုန်တွေအပေါ်အခွန်တိုးကောက်သွားပါမယ်အ
ဲ့ဒီလိုဆွေးနွေးမှုတွေလုပ်နေစေကာလအတွင်းစက်တင်ဘာ၁ရက်နေ့ကစလို့အမေရိကန်ဒေါ်လာဘီလီယံ300နဲ့ညီမျှတဲ့ကျန်နေသေးတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်ဆရာခိုင်နှုန်းတိုးမြင့်ကောက်ခံသွားမယ်အကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကတစင်ပြောကြားလိုက်တာပါစက်တင်ဘာ၁ရက်နေ့ကိုရွေးချယ်ရခြင်းနဲ့ပတ်သက်လို့လည်းသမ္မတထရန့်ကဆက်ရှင်းပြပါတယ်
No September 1The reason is it takes a long time for the ships to come over and it's a period of time so
I'm going to use the idea of joining the Timor Radio to get to the point of the time. That's why I'm not sure if you're going to give us a time to get to the point. Now the time is $300 billion and the twin of the twin of the twin of the twin. The twin of 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 the ဒီသွင်းကုန်ခွန်တွေအတွက်အမေရိကန်ပြည်သူတွေမပေးရဘူးဆိုတာအထောက်အထားတွေရှိပါတယ
်။အရင်တစ်ကောက်25ရာခိုင်နှုန်းအခွန်တိုးကောက်တုန်းကလည်းသူ့ဘက်ကတဆင့်ချင်းစီလှုပ်ဆောင်ခဲ့ကြောင်းနဲ့အခုဒီချိန်မှာလည်းအလားတူတိုးကောက်တာပန်းရုပ်သိမ်းတာတွေကိုတဆင့်ချင်းစီလှုပ်ဆောင်သွားမယ်လို့သမ္မတထရန့်ကပြောပါတယ်။တရုတ်ဘက်ကအမေရိကန်ရဲ့ပဲပိဇတ်တွေဝယ်ယူတာနဲ့အမေရိကန်ကိုတင်သွင်းနေတဲ့မွေးစေးထုတ်လုပ်တဲ့နေရာမှာအဓိကအသုံးပြုတဲ့ fentanyl ဓာတုဆေးဝါးတွေတရားမဝင်တင်သွင်းနေတာတွေရပ်ဆိုင်းပေးဖို့တေ ာ်သမရာရှိချင်းဖြင့်ကသူ့ကိုဂရီပေးခဲ့ပေမဲ့အဲ့ဒီအတိုင်းဖြစ်မလာဘူးလို့သမရာထွန်းကပြောပါတယ်။ဒါကြောင့်လဲသူ့အနေနဲ့အခုလိုအခွန်တိုးမြင့်ကောက်ခံမှုဆုံးဖြတ်လိုက်တာလို့ဆိုပါတယ်။အခုဒီချိန်အခွန်တိုးကောက်မဲ့အစီအစဉ်ကြောင့်တရုတ်သွင်းကုန်တွေပေါ်အဓိကမိခိုအားထားနေရတဲ့အမေရိကန်စားသုံးသူတွေကိုဘလောက်ထိထိရောက်မှုရှိမယ်မရှိဘူးဆိုတာတော့မသေးကြသေးပါဘူး။လလော့ဆယ်မှာတော့သမရာထရမ့်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာလိုက်တာကြောင့်အမေရိကန်အစုရှယ်ယာဈေးတွေကြာသပတေးနေ့ဈေးပိတ်ချိန်မှာတိတိတသာထိုးကျသွားခဲ့ပါရခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတွေကိုတင်ပြပေးကြပါတယ်မြန်မာတပ်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့9လလောက်ခရဲကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုရောက်သွားတဲ့ချင်းပြည်နယ်ပလဝမြို့နယ်ကရွာသား40လောက်ဟာဒီကနေ့မှပဲမီးစာဆစ်ဆောင်စခန်းကိုပြန်ရောက်လာကြပါတယ်ဒီလူတွေကိုဖမ်းဆီးသွားတယ်လို့ဒေသခံလူခွေးအဖွဲ့တွေကဆွဆွထားပေမဲ့လို့အေအေတပ်ဖွဲ့ဘက်ကတော့လုံခြုံရေးအတွက်စောင့်ရှောက်ပေးထားတာသာဖြစ်ကြောင်းပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နယ်စပ်ဦးတီဝါကျေးရွာမှာရောက်ရှိနေကြတဲ့ကင်းသလင်းရွာသားတွေပလဝမြို့နယ်ကဆစ်ဆောင်များစုနေထိုင်ရာမိစာကျေးရွာကိုဒီကနေ့ပဲရောက်ရှိလာခဲ့ကြောင်းကျေးရွာအုပ်ချုပ်ရေးမှူးဦးလင်းတော်ကအတည်ပြုပြောဆိုပါတယ
်အခုမိစာမှာရောက်နေပြီလို့အခု39ယောက်ကတော့ဟိုကနေဒီဆောင်ကနေလာလေလက်ကျွန်တော်စီးပြီးစားတော့ဟိုဆန်တွေကတော့သူ့ဘူးသေးရစီစီရဲ့စီစီရဲ့
နေစားကနေပြန်ရောက်လာတဲ့ရွာသားတွေအတွက်စံတယ်ယူခွင့်လျှောက်ထားဆဲဖြစ်ပြီးဒီလူတွေရဲ့လက်တလောချင်းတွေကိုတော့တည်တည်ကြည်ကြမသိရသေးဘူးလို့လည်းအုတ်ချွေးမှုကပြောပါတယ်ကျခိုင်လက်နက်ကင်ဖွဲ့အေအေကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကဆစ်ရှောင်ကင်းသလင်းရွာသားတွေကိုဇူလိုင်လနှောင်းပိုင်းမှာအုံတီဝါကျေးရွာဘက်ကိုပို့ဆောင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ကင်းသလင်းရွာသားတွေသူတို့ရဲ့ဆန္ဒအတိုင်းနေရပြန်လဲပို့ဆောင်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမိုးရတီမှာသူတို့နေပြီးတော့ကိုယ့်ရွာကိုပြန်လို့မယ်ဆိုတော့ကျွန်တော်တို့ကဒါညီပြီးတော့ပို့ဆောင်ပေးလိုက်တာပေါ့သူတို့ရဲ့သဘောထားဆန္ဒအတိုင်းသူတို့ပြန်တော့ကြတာဒီမှာရှိနေတဲ့ဒီလူမျိုးတမယအကုန်လုံးပြန်တော့ကြတာကျွန်တော်တို့ကဒီလမ်းကြီးမှာလုံခြုံရေးအတွက်နေပြီးတော့ပေါင်းပေါင်းမမလုံလုံခြုံခြုံတွားလို့ရအောင်လို့ဒါအကူအညီပေးလိုက်တာပဲရှိ
ဒါပေမဲ့လည်းပလက်ဝါမြို့နယ်ကကင်းသလင်းကျေးရွာသားတွေကိုဖေဖော်ဝါရီလ၂ရက်နေ့မှာအေအေဖွဲ့ကဖမ်းဆီးသွားတာဖြစ်ကြောင်းနဲ့အဲ့ဒီထက်က၁၂ယောက်ကတော့မလကနေဆွန်လအတွင်းထွက်ပြေးလွတ်မြောက်ခဲ့ကြကြောင်းကိုလည်းက ချင်းလူခုရေးဖွဲ့တရိုက်တာကိုသေးရာကပြောပါတယ
်ဖေဗူရီလတုန်းကကင်းတလီညွာတာငါတနဲ့ညောက်ဟန်တော့အဲ့ဒါယူနာပြင်မတော့ဆက်နှစ်ယောက်သူပြင်းလို့မြောက်လာတယ်သူပြောပြချက်ကြတော့အားဆိုးတယ်သူတို့ကိုပြီးတော့ခိုင်းရတာပေါ့နော်
တိရခန့်လူခွေလှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေကိုတော့အေအေဖွဲ့ကငင်းဆန်ခဲ့ပါတယ်။ရွာသားတွေရဲ့သဘောဆန္ဒအရနယ်စပ်ကိုတင်းချောင်ရမှာကူညီခဲ့တာဖြစ်ကြောင်းအေအေဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်။အရင်တုန်းကကျွန်တော်တို့ရဲ့ဒီ area ထဲကိုလာတုန်းကလည်းပဲသူတို့ကနေပြီးတော့အဲ့ဒီမှာဒုက္ခဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကလူထုတွေပေးကင်ရနေတာကိုကူညီပြီးတော့ဟိုစောင့်ရှောက်ပေးထားတာ
။မြန်မာစစ်တပ်နဲ့အေအေရခိုင်ဖွဲ့တို့တိုက်ပွဲတွေတွင်အေအေဘက်ကထိန်းသိမ်းထားတဲ့သူတွေထဲကစစ်ဘက်ရေးရနဲ့မသက်ဆိုင်သူတွေကိုတင့်တော်ပြီးလုံခြုံစိတ်ချတဲ့အန်တရကင်းတဲ့အခြေအနေမှာအများဆုံးပြန်လှုပ်ပေးမယ်လို့လည်းထုတ်ပြန်ထားပါတယ်။လက်ရှိမှာမလ9ရက်နေ့ကပလဲဝမြို့နယ်ဘီချောင်းဒေသတပ်မတော်ဗျူဟာကုန်းကိုအေအေတပ်ဖွဲ့ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့စဉ်ကအင်ဂျင်နီယာ၄ဦးနဲ့မလ30ရက်နေ့ကလည်းပလဲဝမြို့နယ်လမ်းလုံငန်းဆောင်ရွက်နေတဲ့စုထူးဆန်ကုမ္ပဏီအလုပ်သမား၈ဦးကိုအေအေဖွဲ့ကနေဖမ်းဆီးထားဆဲဖြစ်ပါတယ်။ဒီရက်ပိုင်းမှာချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့ရခိုင်ပြည်နယ်တွင်ရတိတောင်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စောမင်းထွန်းကတော့မနေ့ကဗူဒီတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ဘက်မှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ရင်တန်းမိုင်းဆွဲတိုက်ခတ်ခံရတဲ့အကြောင်းအခုလိုပြောပါရယ်။
ပုံရိပ်ကမှာတော့ခီးခီးတက်ခိုင်မှုရှိတယ်။မလေးကတော့ပုံရိပ်ကမှာတစ်ခုရှိတယ်။အပြင်တော့ကျွန်တော်တို့အငူပေါ်နဲ့တောက်ပန်းမှုကြားထဲမှာရဲရင်ကကျွန်တော်တို့မိုင်းဆွဲတိုက်ခတ်ခံရတာရှိပါတယ
်။ဒီတိုက်ပွဲတွေတွင်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။ဇူလိုင်လ31ရက်နေ့မှာတော့မြောက်ဦးမြို့နယ်တွင်2နေရ၊ပုံနကျုံမြို့နယ်တွင်2နေရ၊ကြောက်တော်မြို့နယ်တွင်3နေရ၊မင်းပြားမြို့နယ်တွင်3နေရ၊စုစုပေါင်းနေရ6နေရတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကန်အေအေဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကောအင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီ Raymond Massese စုဒီနှစ်အတွက်စခုသူတွေထဲမှာမြမသတင်းသမားတဦးပါပါဝင်တဲ့သတင်းကိုတင်ပြပေးကြပါတယ်အာရှတိုက်ရဲ့ Nobel ဆုလို့တင်စားခေါ်ဝေါ်ကြတဲ့ Raymond Massese စုရှင်အဖြစ်ဒီနှစ်မှာရွေးချယ်ခံရသူတွေထဲမှာတော့မြမနောင်သတင်းဌာန Editor ချုပ်ကိုဆွေဝင်းလည်းပါဝင်ခဲ့ပါတယ်လွတ်လပ်ပြီးတော့ကျင့်ဝတ်သိက္ခာနဲ့ညီတဲ့လူမှုဘဝတွေတဲ့ထက်ထဲဝုံဝုံရေးသားတဲ့သတင်းစာပညာကိုဆွဲကင်သူတရားမျှတမှုနဲ့အမှန်တရားကိုရှာဖွေတဲ့နေရာမှာမဆုံးမနစ်ကြိုးပမ်းခဲ့သူအဖြစ်နဲ့သူ့ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။2019ခုနှစ် Raymond Massese ဆုရှင်ကိုဆွေဝင်းကိုဆက်သွယ်မေးမြန်းရမှာတော့သူ့ကိုအခုလိုရွေးချယ်ခဲ့တဲ့အပေါ်မှာသူ့ခံစားချက်အခုလိုစပြီးတော့ပြောပြပါတယ်
။ Okay ကျွန်တော်ဒီလွန်ခဲ့တဲ့ကျွန်တော်ရှင်နဲ့နှစ်ပတ်လောက်ကနေပြီးတော့ဒီအကြောင်းကြားတယ်ဒီသတင်းစာပညာသဖြင့်လူမှုကိုအကျိုးပြုတယ်ပေါ့လူဖွဲ့စည်းကိုအကျိုးပြုတယ်လူတွေရဲ့ဒီဒုက္ခကိုသက်သာရရအောင်နောက်ပြီးတော့မတော်မတရားခံစားရတဲ့လူတွေတရားမျှတမှုရောတိုင်းတာတစ်ခုထိရအောင်ဆိုပြီးတော့အဲ့လိုရည်ရချက်တွေနဲ့လှုပ်ဆောင်တဲ့အတွက်ကြောင့်ခင်ဗျားကိုပြီးပါတယ်ဆိုပြီးတော့မှစာနဲ့ဆန်းပို့ပြီးကြောင်းကြတာပါခင်ဗျာဟိုစုရတာဘယ်လိုခံစားရလဲဆိုတော့စုရတဲ့ခါကျတော့ဟိုကုလကန်နဲ့တော့ခံစားရတာပေါ့ဗျာဟိုစားဘာလို့လဲဆိုတော့ဒီတိုင်းကြီးမှာဘာဖြစ်ဖြစ်ဒုက္ခတွေလည်းအများကြီးပဲအဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့ကိုယ်နိုင်ရလုံနေလူတွေတခုကြီးပဲနော်တချို့လည်းလူမတည်ဘူးတချို့လည်းလူပြီးကြတယ်ဒါမျိုးတွေပေါ့ဗျာလူမတည်တဲ့လူကပုံများတယ်နောက်တစ်ပိုင်းကျတော့ဘာဖြစ်လဲဆိုတော့သတင်းမီဒီယာလောကမှာဆိုလို့ရှိရင်လည်းကျွန်တော်တို့ထက်ပိုပြီးတော့မှနော်ဟိုစာမမှန်ကန်ကန်ကျွန်တော်တို့ထက်ပိုပြီးတော့မှဒီနှစ်ရှည်လာများကိုယ့်အကူရိုးတကကြီးစိုးစားနဲ့လုက္ကံနေလူတွေအများကြီးပဲရှိရလေဆိုတော့သတင်းမီဒီယာလောကမှာတခြားနယ်ပယ်တွေမှာရောဟိုဟိုလိတကြောမဖြစ်တဲ့အခြေအနေသားတွေရှိကောင်းရှိလိမ့်မယ်ဒါပေမဲ့ကိုယ့်အလုပ်ကိုကိုယ်ကြိုးစားနဲ့လူဖွဲ့စည်းကိုဟိုအကျိုးပြုနေလို့တခုံကြီးပဲလေအဲကြောင့်မလို့ဟိုအဲ့ဒီကြားနေပြီးတော့ကြွေးပြီးတော့မှဟောလုခံတဲ့ခါကျအော်ငါအမှုဖြစ်လို့ငါ့ကိုလူသိပြီးတော့ရေးခါရတာလားဆိုပြီးတော့ဖြေဖြေရတော့နည်းနည်းတော့ဟိုဟာဖြစ်ပါတယ်ဟိုမျက်နှာပူကြကောင်းပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါမဲ့ဒီလိုမျိုးဒီလူခွေချိုးဖောက်မှုတွေနောက်ပြီးတော့ဒီနိုင်ငံမှာလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေနောက်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေကိုကိုယ်စီဝင်ထက်ထဲဝင်ဆောင်ရွက်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလည်းတော်တော်များများလဲဟိုကိုယ်စီဝင်ရဲ့ဒီသတင်းဆောင်မတွေကနေတစ်ဆင့်ဒီဖော်ထုတ်နိုင်ခဲ့တာတွေသိခဲ့တာတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလိုအတွက်ကြောင့်မို့လို့ဒီအခုဒီစုပေးတဲ့ဥစ္စာကကိုယ်စွေဝင်းရဲ့ဒီလှုပ်ဆောင်မှုအပေါ်မှာပို့ပြီးတော့မှဒီခွန်အားဖြစ်စေလားပြီးတော့ပို့ပြီးတော့မှပို့ပြီးလှုပ်ရမယ်ဆိုတော့ပေါ့နော်ဒီစိတ်ဆန္ဒတွေပို့ပြီးပေါ်ပေါက်လာနိုင်လား
ဟုတ်ကဲ့ဟိုကပို့ပြီးတော့မှဒီစိတ်ပန်းချင်ဟာခွန်အားဖြစ်ပေါ်ပါစီတယ်အခုကိုယ့်အလုပ်ကိုလည်းပို့ပြီးတော့မှဒါဩငါအလုပ်ကဟိုအရေးကြီးပါလားတခါကျကျွန်တော်ကလှုပ်တာလုပ်နေရလीနော်ဟိုအဓိကအပြင်ဘာလဲဆိုတော့ဒီကိုဝါသနာပါတော့ဒီလုပ်ကိုနော်အင်မတန်ဝါသနာပါတယ် ဆိုတော့ကျွန်တော်တို့ကတစ်ခါကျရင်ဟိုလူဖွဲ့ယူအကျိုးပြုနေတာဟိုတစ်ခါကျရင်လို့ရှိရင်လည်းပဲကျွန်တော်တို့ကဟိုအကေမြန်မာပြည်မှာအားလုံးစင်တူတော့မှာကျွန်တော်အဆင်မပြေတဲ့နေရာကိုသွားပြီးတော့မှာအဲ့လိုလိုရမှာသဘောကျတဲ့ဟိုဘယ်လိုဆိုမလဲဒီကစားရိုက်တွေရှိနေတာပေါ့နော်ဒီနိုင်ငံအဆင်ပြေသွားဘာမှမရှိတော့ဘူးလားအဲ့တော့ဒါဆိုလို့ရှိရင်ဒုက္ခဒုက္ခနိုင်ငံတွေမှာသွားမယ်သွားပြီးတော့မှာတရင်ကြီးမယ်အဲ့လိုသဘောမျိုးပေါ့ဗျာဒါကဆိုတော့တစ်ခါကျတော့လည်းကျွန်တော်တို့ဝါသနာကြောင့်လည်းကျွန်တော်တို့ကလုံနေရတယ်ဆိုတဲ့သဘောပါဒါဘယ်လိုပဲဖြစ်ဖြစ်ပေါ့လေဟိုစားလူဆိုတော့အတိမတ်ပြုခံရအောင်လူရတာသဘောကျကြတယ်အဲ့အလားတူရေကျွန်တော်လည်းသဘောကျပါတယ
်ဟုတ်ကဲ့အခုလက်တလုံးမှာကိုဆွေဝင်းကဒီအမှုရင်ဆိုင်နေရတာနဲ့ပတ်သက်ပြီးတော့ဒီတရားရုံးကဒီပလက်လိုက်တဲ့အတွက်လောလောဆယ်မှာကိုဆွေဝင်းကိုဆွဲဆိုထားတဲ့အမှုတွေကိုလည်းရုပ်သိမ်းခဲ့တာတွေရှိတယ်ပေါ့နော်ဒါပေမဲ့ဒီလိုတရားဆွဲဆိုမှုတွေဒီအရေးယူမှုတွေပေါ့နော်ကိုပေါ်မှာစုံစမ်းစစ်ဆေးမှုတွေလည်းရှိနေတဲ့အတွက်အဲ့ဒီပေါ်မှာတွေရောကိုဆွေဝင်းဘယ်လိုများဖြတ်တန်းခဲ့တာတွေရှိလဲန
ံပါတ်၁ကတော့ဟိုကျွန်တော်တို့ကအခုလိုမျိုးတိုင်းပြည်ကကမောက်ကမဖြစ်နေတဲ့ဒုက္ခဒုက္ခရောက်နေတဲ့အချိန်မှာဘာဖြစ်ဟိုဒီလူဖွဲ့စည်းတဲ့တခုခုလုပ်ပြနေတာကိုကျွန်တော်ကအင်မတန်ပီတိဖြစ်တယ်။တရားရုံးမှာဆိုလို့ရှိရင်လူတွေရဲ့ဒုက္ခဒုက္ခတွေကိုကျွန်တော်ဒီပါခွင့်ရတယ်။နောက်ပြီးတော့တရားသူကြီးတွေရဲ့အခန်းကဏ္ဍဥပဒေအကျိုးဆောင်တွေရဲ့အခန်းကဏ္ဍရှေ့နေတွေရဲ့အခန်းကဏ္ဍဆိုတော့ဒါတွေလည်းကျွန်တော်ကအနီးကပ်ညောမြေမောက်မြမပြည်ရဲ့အခြေအနေတွေအားလုံးကိုလေ့လာခွင့်ရတယ်ဆိုတော့ပြောမှဆိုရင်ကျွန်တော်တို့ကတော့ဟိုတော်တော်လေးဟိုတော့နော်ဒါဟိုကိုယ့်အလုပ်ကိုတော်တော်လေးဟိုနှင်းနှင်းချိုက်ချိုက်နဲ့ဟိုနော်ဆိုတော့ဖြစ်နေတာတပိုင်းပေါ့ဒါပေမဲ့ခုနကလို NDA တွေနဲ့ပတ်သက်ပြီးတော့မရှိဘူးလားဆိုတော့ဟိုခံစားရပါတယ်ဟိုကျွန်တော်အများအမဲဒီထောင်နှခမ်းဝါကိုလမ်းလျှောက်နေပြီလို့အများအမဲခံစားရတယ်နော်အဲ့လိုမျိုးခံစားဒါပေမဲ့လည်းကျွန်တော်တို့ကဟိုဒါကအထူးဆန်းတော့ပုံဘူးလို့ကျွန်တော်တို့မွေးဖွားလာတဲ့ဟိုကဒီတိုင်းဒီကလုံလုံဆွေးဆောင်မှုကမရှိတာ
ဟုတ်ကဲ့ကိုစွေဝင်းအဲ့တော့ခုဒီစုကသူတို့လာပေးဖို့ရှိလားကိုစွေဝင်းဘယ်လိုများအစီအစဉ်လုပ်ထားတာရှိလဲ
ဒီတခြားစုအလားတူစုရတဲ့လူတွေရှိတော့တွေ့တယ်ပေါ့နော်အိန္ဒိယလိုဖိလစ်ပိုင်နောက်ပြီးတော့ဒီတောင်ကိုရီးယားဟိုထိုင်းဘယ်လိုအစားကြီးတွေအိုက်ကနိုင်ငံမှာရှိတဲ့၄၅လောက်ရှိပါတယ်ဖိလစ်ပိုင်ကအပေါင်းပေါ့နော်ဟု
တ်ကဲ့
သူတို့အားလုံးကဒီတစ်ချိန်ထဲမှာဆုတ်သွားမနီလာမှာဆုတ်သွားယူရပါတယ်ဟုတ်ကဲ့စက်တင်ဘာ9ရက်နေ့နဲ့ဒီပါစက်တင်ဘာ9ရက်နေ့မှာဆုတ်ပြီးမယ်ဒီပါဟုတ်ကဲ့ဆရာ
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြစည်းမသတင်းဌာနရဲ့ရုပ်သံအစီအစဉ်မှာထုတ်လွှင့်ဖို့မိတ်ဆက်တဲ့ဇွန်လ29ရက်နေ့ရန်ကုန်မြို့ကအခမ်းအနားအတွင်းမီဒီယာလွတ်လပ်ခွင့်အခြေအနေနှင့်ဒီမိုကရေစီရည်ကြိမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာလည်းသတင်းသမားတဦးအနေနဲ့သူ့ရဲ့ရည်တည်ချက်ကိုကိုဆွေဝင်းကအခုလိုဆွေးနွေးခဲ့ပူပါတယ
်အခုကျွန်တော်တို့ပြောတာကျွန်တော်တို့ constructive reporting လို့အပြုသဘောဆောင်တဲ့ reporting တွေဒါကတော့ဒီစစ်အာဏာရှင်တစ်ချောင်းလုံးကျွန်တော်တို့ပြောလာခဲ့တဲ့ဟာတွေပေါ့အခုကျတော့ကျွန်တော်တို့ဘာပြောလဲဆိုတော့ patriotic reporting အမျိုးချရမယ်ဆိုတဲ့ဟာမျိုးတွေဒီစကလုံးတွေကိုဒါမြန်မာ press council ကလူကြီးတယောက်ကိုယ်တိုင်ကဒါကြီးပြောလာပါတယ်ဒါပေမဲ့အဲ့ဒါ immediate ကျွန်တော်တို့ရဲ့ profession ကို immediate နားလည်မှုလွှဲမှာတာကျွန်တော်တို့ရဲ့ profession ကဘာလဲ it's very scientific scientific မှာ identity မရှိဘူးကျွန်တော်က geologist တယောက်ကကြောက်တုံးဒရုန်းကိုလေ့လာတဲ့အခါမှာဒါငါရဲ့ American ကြောက်တုံးဆိုပြီးလေ့လာလို့မပြောင်းဘူးမင်းကမင်း Africa ပဲတူလာတူလာအင်သာကျွန်းတွေကပဲတူလာတူလာငါအလုတ်ကဒီကြောက်တုံးထဲမှာဘာတွေ ingredients တွေပါတယ်ဘာ elements တွေပါတယ်လဲဒီအမျိုးအစားကိုကျွန်တော်ကလေ့လာဖို့လေ့လာတဲ့အတိုင်းကိုကျွန်တော်တို့ကနေပြီးတော့မှ reset ထုတ်ပေးဖို့တောင်းဝန်ရှိတယ်ဒါကတော့ငါ American ကြောက်မလို့ငါနည်းနည်းသားပို့ပြီးတော့ငါပြောလိုက်မယ်ဆိုပြီးလုံးလုံးမရပါဘူးကျွန်တော်က journalism has no boundary ပါပဲကိုယ့်ကိုဗုဒ္ဓဘာသာတရားဆိုလို့ရှိရင်တော့ကောင်းပါရိတ်တာမှတရားတော်အားထုတ်နေစဉ်ဥပဒနာအားထုတ်เนาะဥပုပ်တွေဆောင်ကိစ္စမရှိဘူး it's your personal ပဲလေကျွန်တော်တို့ဒါပေမဲ့ဒီသတင်းတော့ထုတ်တဲ့အခါကျတော့ရှင်တော့ you have no identity ပဲကျွန်တော်တို့က it's very scientific ဒါလေးတော့ကျွန်တော်ပြောချင်ပါအကျေးဇူးပါပဲဟု
တ် Raymond Maxese ဆုရှင်နေအဖြစ်အရင်တော့ကလည်းမြန်မာနိုင်ငံက Adrek Lawyer TT Loose Dr. Cynthia Mao Kasowa Sayo Lapine နဲ့ရုပ်ရှင်တယောက်ဆောင်ဦးကျော်သူတို့ကိုလည်းချီးမြှင့်ခံခဲ့ရပူပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ2ရက်တောက်ကြတီညရဲ့ဒုတိယပိုင်းနာရီဝက်အစည်းအဝေးကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နီးပညာခန္ဓာမှာနားဆင်ရမှာကတော့
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland. There is a huge problem of
the Google Science Advert နဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်မှာအပြည့်အစုံတင်ဆက်ပေးထားတာကိုမကြခင်နားဆင်ရပါမယ်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဇူလိုင်လ30ရက်နေ့ဟာနိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေ့ဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလူကုန်ကူးခံရသူတွေအနက်မှာအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့ပြောပြီးတော့လိင်လုပ်ငန်းတွေမှာအဓိကအသုံးချတာကိုခံခဲ့ရတာကိုတွေ့ရတယ်လို့ဆိုပါတယ်။လူကုန်ကူးမှုဟာပဋိပက္ခဖြစ်ပွားရာဒေသတွေမှာအထူးစိုးရိမ်စရာဖြစ်တယ်လို့ကုလအတွင်းမှူးချုပ်ကထောက်ပြခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့ပဋိပက္ခဖြစ်ပွားရာဒေသတွေမှာအထူးသဖြင့်ကတော့ကချင်ပြည်နယ်ထဲမှာပေါ့နော်ဒီအိမ်ကြီးချင်းတရုတ်နိုင်ငံကိုလူကုန်ကူးခံရတဲ့ကချင်တိုင်းရင်းသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့မြို့သမီးခန္ဓာမှာဒေါ်လလတန်းကတင်ပြထားတာကိုနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
Today we're commemorating the World Day Against Trafficking in Persons Marking this day, the Secretary General said in a message that human trafficking is a heinous crime.
ကနေ့ကြရောက်တဲ့လူကုန်ကူးခံရသူများပပျောက်ရေးနိုင်ငံတကာနေ့မှာအတွေ့အမှုချုပ်ရဲ့အမှာစကားကလူကုန်ကူးမှုဟာတိတ်ကိုယုံမုံးပွဲရာကောင်းတဲ့ရက်စက်တဲ့ရာဇဝတ်မှုဖြစ်ပြီးကမ္ဘာတစ်ဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုတာပါပဲ။လူကုန်ကူးခံရသူတွေအနက်82ရာခိုင်နှုန်းဟာအမျိုးသမီးတွေမိန်းကလေးငယ်တွေဖြစ်ကြပြီး UNODC ခေါ်ကုလသမဂ္ဂမူရစ်ဆေးနဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်ကူးခံရသူတွေမှာကလေးငယ်ရာခိုင်နှုန်းဟာနှစ်ဆကျော်တိုးလာတာတွေ့ရပါတယ
်ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ့်အဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကသတိပေးချက်ကိုထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလိင်လုံကားမှာအသုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေးအတွင်းမှုချုပ်ကပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရ Foreign Hack ကဆိုပါတယ
် Most detected victims are trafficked for sexual exploitation but victims are also trafficked for forced labor recruitment as child soldiers and other forms of exploitation
လူကုန်ကူးခံကြရတဲ့လူအများစုဟာလိင်ပိုင်းဆိုင်ရာကောင်းပုံဖြတ်မှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနိလန်းတွေနဲ့ခေါင်းပုံဖြတ်ခံကြရသလိုနှိပ်စက်ညှဉ်းပန်းတာလည်းခံကြရပါတယ်။ဒါအပြင်လက်နဲ့ဆွဲကင်ပဋိပက္ခကြောင့်အိုးအိမ်စွန့်ခွာထွက်ပြေးကြရတာကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်အပြင်ဆေးရမွတ်တည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါတယ
်။ဒါကြောင့်မြန်မာနိုင်ငံမှာလက်နဲ့ကင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နယ်မြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွန်းမှာလူကုန်ကူးခံရတဲ့မြန်မာရေလုသားတွေကျွန်ပြုတ်ခံရတာကိုတွားရောက်သတင်းယူခဲ့တဲ့ AB သတင်းတောက်အဖွဲ့မှပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆုရှင်ဦးလေးဖြစ်တဲ့အက်စတာထူဆန်ကိုမေးကြည့်ခဲ့ပါတယ်။ကျွန်တ
ော်တို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်စဖြစ်လာတဲ့အချိန်တွေကိုကျွန်တော်တို့ပြန်တွေးကြည့်ရလိမ့်မယ်ရှင်။2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအထက်မှာရှိနေတဲ့က ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာတို့ကဒီ KIO KIA ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့တို့အဲ့ဒီတိုင်းသားလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုထွက်ပြေးတယ်ဘာကြောင့်မလို့လဲဆိုတော့တို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတဲ့အကြောင်းတို့မှလည်းမျက်ပေါင်းများစွာခံခဲ့ရတဲ့ဒီတွေ့ကြုံတွေရှိတဲ့အခါကျတော့တို့ကကြောက်ပြီးတော့မှဒီတရုတ်ပြည်နယ်ပို့ပြီးနီးတဲ့နေရာကိုထွက်ပြေးတယ်နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်တွေရှိတယ်အဲ့တော့တချို့ချင်းပြည်နယ်ဖြစ်တော်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးသလဲဆိုတော့တို့နဲ့နီးဆက်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ် Human Rights Watch ကပြောတဲ့အခါလည်းအမ်နိုင်ချင်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းတော့လက်နက်ကင်ဒေတာအုတ်ချုပ်တဲ့ဒေတာမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာတို့မြန်မာအစိုးရဘက်ကနေမသိရတဲ့ရှိရဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းတော့လက်နက်ကင်ဒေတာတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုတို့ခါတို့စင်းကောက်ထားတာတွေရှိတယ်။အဲ့ဒါတွေကိုလိုအပ်တယ်လို့တို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအချက်အလက်ကိုပြန်ပြီးညှောက်ဝေတယ်လို့ကျွန်မတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ human rights watch ပြောတယ်ပေါ့နော်ဒီမျိုးသမီးတော်တော်များများကစစ်ဘေးကောင်စခန်းတွေမှာရှိနေရဲအဲ့စစ်ဘေးကောင်စခန်းတွေကလည်းအဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေတာမှာပဲရှိနေတဲ့အခါကျတော့အရေးအတွက်ကအဲ့ကပဲပုံများသလိုဖြစ်နေတာပေါ့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြင့်ကာကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည့်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လဲဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာလာစားကောင်းကောင်းရမယ်အဲ့ဒီလိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တဲ့တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်မလဲဆိုစစ်ဘေးချောင်းစခန်းကအမျိုးသားတော်များများနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ရှင်များတော့အဖြစ်ကသူတို့တလာဝနပတ်သုံးပတ်အဲ့လိုမျိုးတွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာတွားပြီးတော့မှနေသားအနေနဲ့အလုပ်တွားလုပ်တာတွေရှိတယ်ငပြောခြံနေမှာတွားလုပ်တာတွေရှိတယ်ဒီဖြစ်အဲ့တော့များသောအားဖြင့်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတွားတော့ရှိရပါတော့ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော် Human Rights Watch ရဲ့ခေါင်းဆောင်ကကလေးမွေးပြီးရင်ပြန်ကြည့်ရင်ပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ကျင်ပြန်ဆူပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရောအက်စတာတို့ကြုံဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ
်
ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်ပြေးလို့မြောက်လာတဲ့လူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေကိုပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်ဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ပေးမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အိမ်တွင်းအကြမ်းဖက်မှုတွေတို့ကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းအကြမ်းဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်။
အဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရဲ့ရှိတော့ဘယ်ပုံမိန်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်။အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြရတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းနည်းစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားသလောက်ကတော့ UN ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့စတယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စပ်မှာနေလာတာ9နှစ်ရှိနေရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးပြောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းမိတဲ့ခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့ဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာကိုသိထားတဲ့ခါကျတော့သူအဲ့ဒါတွေကိုသူ့ကူညီပေးဖို့သူပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဆိုတော့ဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာ ဘယ်နေရာမှာသူကရောက်နေဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတော့ဟာမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲဆောင်လာပြီးတော့မှလူကုန်ကူးခံရကြောင်းပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းဒေသနဲ့ကဥမာ KIO KIA ကလည်းသူတို့မှာယူနန်ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဟုတ်
အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအသမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေချဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အင်္ဂွင်းပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိရှင်အဲ့တော့သူတို့ကပုံမှန်အနေထားအားဖြင့်လူမှုအတိုင်းအဝိုင်းထဲမှာပြန်ပြီးဝန်ဆန့်ဖို့သူတို့အတွက်ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးတွေတွေ့ရပါတယ်ရှင်
ဒေါ်လာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့ဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတင်ဖြစ်ရတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။ကိုအောင်အောင်နဲ့အတူကူညီတင်ဆက်ပေးထားတာနားဆင်ပါရှင်။
ဒီရင်ပတ်ရဲ့တိတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့ Stephen Wozniak အကြောင်းနဲ့ဆက်လိုက်ရအောင်ပါ။1950ခုနှစ်ဩဂုတ်လ17ရက်နေ့မှာ San Jose, California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple Computer ကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုံမွေ။
ဟုတ်ပါတယ် Wozniak App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်73နှစ်အရွယ်မှာအကျောင်းက Electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းအကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းနှီးကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနှီးဖြစ်လာပါတယ
်ဒါနဲ့မဆုမွေရေဟိုရုံကတော့ကွန်ပျူတာဆိုတာရုံးခန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ပေါင်ပေါ်တင်သုံးလို့ရတဲ့အစင်းမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
။ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံနဲ့သုံးလို့ရတဲ့ computer တွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak App ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါ။အဲ့ဒါတွေကတော့အလုံးရေ250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 computer နဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 computer တွေပဲဖြစ်ပါတယ်။ Apple 2 computer ကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလေးဖြစ်ပါတယ်။ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပါ
။ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြောင်းချောင်းမှာစတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အစုရှယ်ယာရှင်တဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလာစားရရှိနေသူဖြစ်ပါတယ်ဒါအိမ်လေသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေရှိပါတယ်။ဒ 1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေယာဉ်ကွင်းတကွင်းကနေပြန်အတက်လေယာဉ်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရကဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားပါတယ
်နောက်ပိုင်းမှာ Apple Company ကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောက်ရွက်ပေးခဲ့ပါတယ် Steve Jobs နဲ့ဝါစနီအက်တို့ရဲ့တကိုယ်ရည်သုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဖက်နဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Crinkley ကပြောပါတယ
်အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလည်းဖြစ်ပါတယ် Freedom 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 Sometimes I feel like a mother child Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who, Now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမူရဆေးဝါးအလွန်ကျွမ်းသုံးတာကြောင့်ကွယ်လွန်သွားပါတယ် Richie Havens ကတော့ဒီဂီတပွဲမှာပထမဦးဆုံးစတင်ဖျော်ဖြေခဲ့သူပါFreedom, freedom, freedom,
freedom, freedom, freedom. တဲတဲမဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခံမလုံလောက်တာအစားအစာတွေမလုံလောက်တဲ့ကြားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေခွင်းပိုင်ရှင် Max Jesker ကဒီကိုလာခဲ့ကြတဲ့သူလူငယ်5သိန်းဟာဒီနေရာမှာစုံစည်းပြီးတော့သုံးရက်ကြာဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တေပြပြီးဖြစ်ပါတယ်လို့ပြောပါတယ
်အခုတစ်ခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမာတူးမြောင်းကိုပထမဆုံးဖြတ်တန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်းမောင်းအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်သင်းမောင်း SS Anson ဟာ82ကီလိုမီတာအရှိရှိတဲ့ကနဲလ်တူးမြောင်းကို9နာရီကြာဖြတ်တန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပိုင်းနိုင်ငံဖြစ်တဲ့ပနားမားကဒီတူးမြောင်းဟာအက်တလန်တိတ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးကအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ်
။ဟုတ်ပါတယ်။ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ချင်းကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နင်းမှုအလုသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနဲတူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်
။အခုနောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုအချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြေနေရာတွေစစ်သည်မော်တွေတောင်ငှားကြတယ်ဆိုတဲ့အကြောင်းမှာ1941ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကသုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရမ်းခဲ့ပါတယ်။အတုံးအလှဲ့အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့ Atlantic သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီ Atlantic သမုဒ္ဒရာတွေကတခြားရှစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ
်။ဟုတ်ပါတယ်ရှင်။ Angola American ချင်းငှားချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ဂျာကပဲရက်တီနိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒုတ
တာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခဏနားဆင်ကြရအောင်ပါရှင်
ဒီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက်18နှစ်အရွယ်ကျောင်းသားလေးဖီယွန်ဖရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့တီထွင်တဲ့ကြိုးစားမှုအတွက် Google ကနေ2019သိပ္ပံစုချီးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးမှာပါ Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်23နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလတ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းတွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချီးမြှင့်တာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားရင်24ရောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American Piran Soup Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းမြင့်တဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ်ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေတုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ Ferreira ဟာ Susan ဖော်ထုတ်တတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင့်ထဲပေါခဲ့တယ်လို့စုချင်းမြင်ခဲ့တဲ့ဒိုင်တွေကပြောပါတယ်သူကတော့သူ့ရဲ့စမ်းသပ်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
် I live in the middle of nowhere so I had to build everything myself so if I wanted to test my
ကျွန်တော်ကတိတ်ခေါင်းနိုးတဲ့နေရာမှာနေတာမို့အားလုံးကိုကိုယ်ပါသာကိုလုပ်ယူရပါတယ်ကျွန်တော်တီထွင်တာကိုစမ်းသပ်ခြင်းရင်ရောင်ကြီးတိုင်းကရိယာတို့အနုကြည်မှန်မြောင်တို့လိုစမ်းသပ်တဲ့ပစ္စည်းကရိယာတွေကိုကိုယ်ပါသာကိုလုပ်ရပါတယ်ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ
် Fionn Ferreira ဟာ Ireland West Cork ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ် Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မှနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic မြို့တရအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစအနလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အစအနလေးတွေကိုထုတ်လုပ်တဲ့နေရာကစပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကန်ကြရလဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံယိုဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆအနလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တပ်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆအနလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ပထမဆုံးစမ်းသပ်ကြည့်တဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစအနတွေကိုဖယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအစင်မျိုးကိုရွေးပါတယ်ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကရိယာကိုသုံးတဲ့အပြင် digital အနုကြည့်မှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအချက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေထဲက plastic အစအန85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီအတွက်စကြက်အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ဒီကုန်းချုပ်ရရင်တော့ဒီနည်းဟာ plastic အစအန၄တွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးနီးဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်ဒါကို တခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းဒီမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
Microplastic လို့ခေါ်တဲ့ plastic အဆန်းအလေးတွေဟာအရွယ်အဆန်းအဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်ဒီ microplastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရေစူးတန့်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ Op Media သူတေသနစစ်တမ်းမှာဖော်ပြထားပါတယ်ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေတွေထဲမှာထည့်လို့ရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလို့ရှိပါတယ်plastic ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖုတ်တဲ့အခါမှာလဲ microplastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါစွန့်ပစ်ရေမြောင်းတွေတဲကနေတဆင့်မြေချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေတဲကိုရောက်သွားလေရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပစ်ရာကနေတဆင့်သူတို့ကိုစားသုံးတဲ့ငါးကြီးတွေစီရောက်သွားတယ်လို့ငါကိုစားတဲ့လူအပါဝင်သရဝါတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်စက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖဲထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ဖရာရာဟာနယ်သာလန်စ်မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်။ဆယ်ကျော်သက်တဦးဖြစ်တဲ့ဖရာရာဟာရှောင်းနက္ခတဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာသိပ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ Trump Bag လို့ခေါ်တဲ့လေမှုတူရီယာနဲ့ TYG တွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား3မျိုးကိုကြွန့်ကြွန့်ကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ် Lincoln တက်ခွဲခန်းကလည်းဂျိုသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြပါစီနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါမယ
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ဒီတောက်ကြညာချက်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်ပြည်တော်စုဟာ INF လို့ဒုက္ခခေါ်တဲ့ဒါလပစ်နျူကလ িয়ার လက်နက်များဆိုင်ရာသဘောတူစာချုပ်ကနေဒီကနေ့နှုတ်ထွက်လိုက်ပါပြီ။ရုရှားကသူတို့ရဲ့ဒုံးကျည်အစ်စ်တွေကိုဖျက်ဆီးဖို့ညှဉ်းဆန်ပြီးတဲ့နောက်အမေရိကန်ကလည်းနျူကလ িয়ার ဒုံးကျည်အစ်စ်တွေထုတ်မှဖြစ်တဲ့အတွက်အခုလို INF စာချုပ်ကနေနှုတ်ထွက်လိုက်တာပါ။နောက်ထပ်တရုတ်ကုန်ပစ္စည်းတွေပေါ်ကုန်သွယ်ခွင်တွေထပ်ကောက်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောတဲ့အတွက်တရုတ်ဘက်ကအဝေးပန်းပြစ်တင်ပါတယ်။ ASEAN Regional Forum တက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝင်ကြီးကကုန်သွယ်ခွင်ကောက်တာဟာကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းဖို့မှန်ကန်တဲ့နည်းလမ်းလုံးဝမဟုတ်ပါဘူးလို့ပြောပါတယ်။နောက်ထပ်တရုတ်ကုန်ပစ္စည်းတချို့အပေါ်အခွန်ဆရာကိုင်းတို့ထပ်ပြီးကောက်မယ်လို့သမ္မတထရမ့်ကကြေညာပြီးနေ့မှာပြောလိုက်ပြီးတဲ့နောက်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲပိုးပြီးတော့ပြင်းထန်လာပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲမှုအသေးစားတွေဖြစ်တာကြောင့်လူလျောက်ထက်မနေတဲ့အရာပြီးတဲ့နောက်ဆာလာဒင်းစကိုင်းထရင်ရထားဘူရာယုံအနီးတဝိုက်လမ်းတွေကိုရဲတပ်ဖွဲ့ကပိတ်ထားပါတယ်။ပေါကုံမှုတစ်ခုဟာနောက်ထပ် Sky Train ဘူရာယုံတစ်ခုဖြစ်တဲ့ချောင်းနွန်စီဘူရနာမှာဖြစ်ခဲ့တာပါ။ပေါကုံမှုနှစ်ခုမှာတစ်ခုကမြို့ပြမှာရှိတဲ့အစိုးရစုပေါင်းရုံမှာဖြစ်ခဲ့ပြီးနောက်တစ်ခုကတော့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့ Prayut Chan-o-cha ကိုထောက်ခံသူတွေနဲ့ဆက်ဆက်တဲ့ကုမ္ပဏီတစ်ခုရဲ့ယုံတွေရှိတဲ့နာမှာဖြစ်တာပါ။အဲလိုထိုင်းမှာဘုံပေါက်ကွဲမှုတွေဖြစ်တဲ့အချိန်ဟာထိုင်းနိုင်ငံကအင်ရှီမြက်လက်ခံကျင်းပတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကျင်းပနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အဲဒီအစည်းအဝေးတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့ရေတော်ရှာနိုင်ငံတစ်ခုချင်းစီရဲ့အချုပ်ကြအနာပိုင်မှုပြန်လည်တူတက်မှုနဲ့တာယာပြောမှုတို့အတွက်သမ္မတထရမ့်အစိုးရကကူညီလှုပ်ဆောင်ပေးနေပါတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American